Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ BN ဘောင်ကကင်းဝေးကြပါစေ။2024ခုနှစ်ဧပြီလ20ရက်စနေည VU Radio Season 2ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လည်ပေးနေပါပြီရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လည်ပေးသွားမယ့် Season 2ကိုတော့ line to meter 32နဲ့58တို့ကနေဖတ်ယူနိုင်ပါတယ်။ VU ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လည်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းရုပ်သံ Season 2နဲ့ကြည့်ရှုလို့ရပါတယ်ရှင်။ကျွန်မခင်ပြူထွေးပါ။ဒီည Season 2ကိုတင်ဆက်ပေးသွားပါမယ်ရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံတီးခြားတီးရှိမှအီရန်နဲ့ပြည်ပကပြေလည်မယ်လို့တူရကီကပြောပါတယ်မြောက်ကိုရီးယားကဒီကနေ့ဒုံးကျည်တွေစမ်းသပ်ပြစ်လွတ်ခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါဒီထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ဒီတစ်ဖက်က KNLA PDF ပူးပေါင်းတပ်တွေချာမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ထိုင်းဘက်ကကြီတချို့ကြတာအထိရှိခဲ့ပါတယ်တိုက်ပွဲတွေကြောင့်ထိုင်းဘက်ထွက်ပြေးတဲ့သူတွေထောင်ထဲကြီရှိပါတယ်
ဘောကတော့စိတ်ချမ်းမဲ့ကတော့သူတို့မြစ်ကိုကူးပြီးတော့ဖြတ်လာတယ်အဲ့ဒါတော့တစ်ထောင်ကျော်လောက်ရှိနေကြအားလုံးဆိုရင်1300ကျော်ပြီးတော့ဗျာဆက်ပြီးတော့လည်းကူးနေကြတာပေါ့
ထိုင်းဘက်ရောက်လာတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့သူတူပြောသွားတာပါမြဝတီမြို့ကနောက်ဆုံးအခြေအနေကိုမကြခင်မှာအပြည့်စုံကြားကြရပါမယ်နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ Drew Athan အာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းထုတ်လွှင့်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းနိုင်ကပြောပြပေးပါအောင်မယ်ရှင်
။ပါလက်စတိုင်းနိုင်ငံတည်ရှိမှုကိုအသိမပြုမှသာအီရန်နဲ့အစ္စရေးနှစ်နိုင်ငံတင်းမာမှုတွေဖြေလျှော့နိုင်မယ်လို့တူရကီနိုင်ငံသားရေးဝန်ကြီးဟာကန်ဖီဒန်ကဒီကနေ့ပြောကြားလိုက်ပါတယ်
။ဘယ်နမရလိုအင်ဂျယ်လီမစ်အစ္စရေးလ်အစ်ရှ်ကာလီနင်ဆွန်အာမီစ်
ကျွန်တော်တို့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံတီးခြားတီးရှိအောင်ပထမဦးစားပေးလှုပ်ဆောင်အောင်မှာဖြစ်ပါတယ်။အဲဒီလိုနိုင်ငံတီးခြားတီးရှိမနေဘူးဆိုရင်ယီမင်မှာအရင်တိုက်ခိုက်ခဲ့တာတွေလက်ရှိအီရန်နဲ့အစ္စရေးအကြဖြစ်နေတဲ့ပဋိပက္ခတွေအနာဂတ်မှာဖြစ်လာနိုင်တဲ့စစ်ပွဲတွေနိုင်ငံတကာအကြတဲ့တွေလူမှုစီးပွားမတည်ငြိမ်မှုတွေဟာဆက်ပြီးဖြစ်နေအောင်မှာပါ။ကျွန်တော်တို့တူတကီနိုင်ငံအနေနဲ့လည်းမိတ်ဆွေအီဂျစ်နိုင်ငံနီးတူဒီပြဿနာအစမှာအချိန်ချင်းပြောခဲ့ပြီးဖြစ်ပါတယ်။ပါလက်စတိုင်းတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်တီးရှိမှုကိုလက်မခံဘူးဆိုရင်ကျွန်တော်တို့ဒေတာတွင်းမှာဒီပြဿနာတွေဆက်ဖြစ်နေအောင်မှာပါလို့အီဂျစ်နိုင်ငံရဲ့ဝန်ကြီးနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံရဲ့ဝန်ကြီးကပြောခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံရဲ့ဝန်ကြီးဆမေရှောက်ခရီကလည်းအစ္စရေးနဲ့အီရန်တို့အနေနဲ့အရှေ့လက်ပိုင်းဒေတာမှာတင်းမာမှုတွေထပ်တိုးဖြစ်မလာအောင်ထင်းထင်းတင်းတင်းလှုပ်ဆောင်ကြဖို့တိုက်တွန်းပါတယ်။ဂါဇာမှာလက်တလောရင်ဆိုင်နေရတဲ့အငါဘေးဒုက္ခနဲ့စာနာမှုဆိုင်ရာအကူအညီတွေဘယ်လိုတိုးမြှင့်ပေးနိုင်မလဲဆိုတာတွေကိုအီဂျစ်နဲ့တူရကီနိုင်ငံရဲ့ဝန်ကြီးတွေဒီကနေ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အမေရိကန်နဲ့ဥရောပနိုင်ငံတချို့ကအစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံတီးခြားတီးရှိမှုကိုလက်ခံကြပေမဲ့အစ္စရေးကတော့အဲ့ဒီအယူအဆကိုလက်မခံပါဘူးခင်ဗျာ။ဂါဇာကမ်းမြောင်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးဖို့အမေရိကန်စစ်တပ်ကတိစောက်ပေးနေတဲ့ယာယီစိတ်ခံတရားပြီးသွားရင်အကူအညီတွေပို့ဆောင်ပေးဖို့ကုလသမဂ္ဂရဲ့ကမ္ဘာ့စန္ဒရေးခအစီအစဉ် WFP ကသဘောတူတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အငတ်ဘေးနဲ့ရင်ဆိုင်နေရတဲ့ဂါဇာဒေသတွေကပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးမှာလုံခြုံရေးအခြေအနေတွေကြောင့်တခြားပရာဟိတအဖွဲ့တွေကဝန်လေးနေကြချိန်မှာကုလသမဂ္ဂအဖွဲ့ကကူညီမယ်လို့ပြောတဲ့အတွက်အခက်အခဲပြေလျော့သွားစေမှာဖြစ်ပါတယ်။အမေရိကန်ပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ World Central Kitchen အဖွဲ့ဝန်ထမ်းတွေစီလာတဲ့ယင်တွေကိုပြီးခဲ့တဲ့လကအစ္စရေးစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်ပရာဟိတအဖွဲ့တွေဂါဇာဒေသထဲအကူအညီပေးတဲ့အစီအစဉ်တွေကိုရပ်ဆိုင်းခဲ့ကြပါတယ်။ဂါဇာမှာမကြုံဘူးသေးတဲ့အတိုင်းအတာနဲ့ဆန္ဒရိက္ခာပြက်လက်ပြီးအငတ်ဘေးနဲ့ရင်ဆိုင်နေရတာကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းဝေဖန်ခံရပါတယ်။ဒါကြောင့်လည်းဂါဇာဒေသထဲကိုရေလမ်းကနေပါအကူအညီတွေပို့ပေးနေအောင်ယာယီစိတ်ခံတရားအမေရိကန်ကတိစောက်ပေးနေတာဖြစ်ပါတယ်ခင်ဗျ။အီရန်နိုင်ငံအလယ်ပိုင်းကောက်ဆိုမှာရှိတဲ့ Popular Mobilization Force MPF စစ်အခြေစားစခန်းမနေ့ဧပြီလ19ရက်နေ့ညကပောက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကောက်ဆိုစစ်အခြေစားစခန်းဟာဘက်ကနတ်မြို့တောင်ပိုင်း65ကီလိုမီတာအကွာအဝေးမှာတည်ရှိပါတယ်တပ်ဖွဲ့ဝင်2သိန်းခွဲကျော်ရှိတဲ့ဒီ PMF ဖွဲ့ဟာအီရန်လိုလားတဲ့လက်နက်ကိုင်အဖွဲ့ပေါင်း68ဖွဲ့နဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန်ပေါင်းအဖွဲ့တစ်ခုလည်းဖြစ်ပါတယ်ဒါကြောင့်ပောက်ကွဲမှုဘာကြောင့်ပောက်ကွဲမှုဖြစ်တယ်ဆိုတာအတိအကျမသိရသေးပေမဲ့တိုက်ခိုက်ခံရမှုကြောင့်ဖြစ်တယ်ဆို ဖြစ်တယ်လို့ပြည်အမဲအဖွဲ့အကြီးအကဲကပြောပါတယ်။ဒါပေမဲ့တိုက်ခိုက်မှုဖြစ်ပွားစဉ်ကအဲ့ဒီဒေသအနီးဝန်းကျင်မှာစစ်လေယာဉ်ပြန်နဲ့ drone ယာဉ်တွေပြန်တန်းနေကြခြင်းမရှိဘူးလို့အီရတ်စစ်ဖက်တာဝန်ရှိသူတွေကပြောဆိုပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်ခင်ဗျာ။အီယာမလက်နက်ထိပ်ဖူးပါတယ်လို့ cruise missile ပဲထိန်ဒုံးတစ်ခုနဲ့ဒီကမှာခင်ဗျာအီရာမလက်နက်ထိပ်ဖူးပါတယ်လို့ဆိုတဲ့ cruise missile ပဲထိန်ဒုံးတစ်ခုနဲ့လေယာဉ်ဖြတ်ဒုံးကျည်တစ်ခုကိုနိုင်ငံအနောက်ဖက်ကန်ယူတန်းဒေသမှာစမ်းသပ်ပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။ Hwasel-1 R3 မဟာဗျူဟာမြောက်ပဲထိန်ဒုံးကျည်နဲ့ Yeolji 12 အမျိုးအစားလေယာဉ်ဖြတ်ဒုံးကျည်တို့ကိုဧပြီလ19ရက်တောက်ကြနေ့ကစမ်းသပ်ပြုလုပ်ခဲ့ကြောင်းမြောက်ကိုရီးယားအစိုးရပိုင်သတင်းဌာနကကြေညာပါတယ်။ရည်မှန်းချက်အတိုင်းပြည်မီအောင်စမ်းသပ်နိုင်ခဲ့တယ်လို့လည်းစမ်းသပ်နိုင်ခဲ့တယ်ဆိုပေမဲ့ဘလို့ရည်မှန်းချက်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒုံးကျည်နှစ်ခုကိုပြစ်လွတ်နေတဲ့ဓာတ်ပုံတွေကိုလည်းမြောက်ကိုရီးယားအစိုးရပိုင်း KCN နဲ့သတင်းကထုတ်ပြန်ခဲ့ပါတယ်။အလားတူစမ်းသပ်ပြစ်လွတ်မှုတွေမြောက်ကိုရီးယားကဖေဖော်ဝါရီလ2ရက်နေ့မှာပြစ်လွတ်ခဲ့ပေမဲ့ဒုံးကျည်တွေရဲ့အမျိုးအမည်တွေကိုထုတ်ဖော်ပြောဆိုခြင်းမရှိဘဲနည်းပညာတိုးတက်မှုရှိလာတာသိရအောင်လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်ပြပြခဲ့တာပါရှင်။အပတ်စဉ်ကဏ္ဍတွေကိုမတင်ပြခဲ့မှာအခုနောက်ဆုံးတိုက်ပွဲတွေပြင်းထန်နေတဲ့အများပြည်မျိုးဘက်ကအခြေအနေကိုကြည့်အောင်ပါရှင်။ထိုင်းမြန်မာချစ်ချီတရာအမှတ်နှစ်အောက်မှာခိုးလုံနေတဲ့စစ်ကောင်စီခလာယာ295တပ်ရင်းကတပ်ဖွဲ့ဝင်တချို့ကို KNL PDF ပူးပေါင်းမဟာမိတ်တပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်တပ်ဘက်ကလည်းလေကြောင်းနဲ့တုံ့ပြန်တိုက်ခိုက်ပါရတယ်။အပြန်အလှန်ပစ်ခတ်မှုအတွေ့မှာကြီးတချို့လည်းထိုင်းနိုင်ငံဘက်ခြံတရာအောက်ကိုကျရောက်ခဲ့တာကြောင့်ထိုင်းတပ်ဖွဲ့ဝင်တချို့နဲ့ဒင်းတောက်တွေလည်းအကောက်ွယ်ယူခဲ့ရပါတယ်။အမှတ်နှစ်တရာအောင်နာအထိကိုယ်တိုင်သွားရောက်ပြီးတော့ဒင်းယူခဲ့တဲ့ကိုအောင်အောင်ဒင်းပစ်ပို့ထားပါရတယ်
။ဒီနေ့မနေ့6နာရီမတိုင်ခင်ကတည်းကဒီမဲဆောက်မြို့တွေကနေပြီးတော့ဒီတိုက်ပွဲဖြစ်ပွားနေတဲ့အတိုင်းကိုကြနေရပါတယ်။ဒီထိုင်းမြန်မာချက်ချင်းတရာအမှတ်နှစ်ထိပ်မှာမြန်မာဘက်ချမ်းမှာပေါ့နော်။တက်ဆွဲထားတဲ့ဒီတရဲ205ကို KNLA နဲ့ဒီမဟာမိတ်တပ်တွေကပူးပေါင်းပြီးတော့တိုက်နေကြတာပါ။ကျွန်တော်ဒီဘက်ချမ်းမှာတော့ထိုင်းလွန်ကျိုးရေးတပ်ဖွဲ့ဝင်တော်တော်များများတွေ့ရပါတယ်။မနေ့ပိုင်း6နာရီမတိုင်ခင်တော့လက်နက်ကြီးတွေတော်တော်များများတုံးနေအခုဒီ9နာရီခွဲကနေပြီပေါ့နော်ဆိုတော့အခုဆိုလို့ရှိရင်တော့ပို့ပြီးတော့လက်နက်ကြီးတန်တွေတိတ်သွားပြီးတော့လက်နက်ငယ်တန်တွေကိုပဲကြားနေရတယ်လက်နက်ငယ်တန်တွေပို့ပြီးတော့ခက်ဆစ်ဆစ်လေးအခုအချိန်မှကြားလာတာပေါ့နော
်တန်နေကြတယ်ဆိုတော့ငါကညလာဝင်
အနောက်ပိုင်းတော့တိုက်ပွဲတွေကတောက်လျှောက်ဟိုအတွင်းမှာဖြစ်နေတာအခုလောလောဆယ်တော့ဒီတနတ်တန်တွေကဒီမြည့်ရဲ့ဟိုဘက်ဘေးနားမှာဟိုတော်တော်လေးမိမိကက်ကက်ကြားလာဆိုတော့တဖြည်းဖြည်းဒီထိုင်းမချမ်းဟိုရွှေ့လာပုံရတယ်ကျွန်တော်ဒီမနေ့9နာရီ45လောက်မှာတော့ကနတ်တန်တွေကတော်တော်လေးနှီးလာတယ်ဒီမြစ်ဘေးနဲ့တိတ်ပြီးတော့မဝေးတဲ့နေရာထိကိုရောက်လာတယ်ကျွန်တော်တို့ဒီဘက်သတင်းတောက်တချို့ဒီဘက်လာပြီးတော့ရိုက်နေတာတော့ဟိုထိုင်းနေသားဆောင်တက်တရပြန်ပြီးတော့မောင်းထုတ်လိုက်ကျွန်တော်တို့ကနည်းနည်းပြန်ကတ်လိုက်နေတားဆပ်မှာတွေဖြစ်နေတာဒီဘက်အထိကြီးကထောက်လာတယ်ဒါကြောင့်အကုန်လုံးဒီဘက်မှာပုံနေကြတာလေရင်တန်ကြားနေရပါတယ်လေရင်တန်ကြားပြီးမကြခင်ဆိုလို့ရှိရင်တော့ဒီပုံနဲ့ကြားလေရှိပါတယ်ဒါပေမဲ့အခုကြားတဲ့လေရင်တန်ကကကင်းတော့လေရင်ဖြစ်ဖို့များပါတယ်တော်တော်မြင့်မြင့်ကနေပြန်နေတာပါဒီ ဒီဘုံကျဲတာကတော့အဲတခြားချက်ဖိုက်တာဖြစ်မလားမသိဘူးဒါမှမဟုတ်လို့ရှိရင်လည်းကြီးလေးဖြစ်နေပါတယ်အခုကြားပြီဆိုတော့လေရင်ပွဲတန်ကြားပြီးရင်ပြိမကြောက်ဘူးဒီပောက်ကွဲတန်ကြီးကြားပါအခုတောက်လျှောက်ကတော့လေရင်တွေကဝဲနေတာပါလေရင်တွေဝဲလိုက်လေရင်တွေဝဲလိုက်အာဒီပောက်ကွဲတန်ကြီးကြားလိုက်နေအခုလောလောဆယ်အခြေအနေမှာပေါ့ဒီဖိုင်းဆန်တော့ချင်းဆယ်နာရီဆယ်နာရီခွဲကနေပါတနတ်တန်နေလဲအခုဒီကြားနေရအောင်ပါအာပထမပိုင်းတော့ကတော့လေရင်တန်တွေကြားပါလေနောက်ပိုင်းကျတော့ရဟတ်ရင်းတွေပါလာပါတယ်ထိုင်းနဲ့မြန်မာနယ်ကြားမှာအခုလိုတိုက်ပွဲတွေဖြစ်နေတာကိုသူ့အနေနဲ့အနီးကပ်စောင့်ကြည့်နေတယ်ဆိုရင်ပူပန်နေဆိုပြီးတော့ထိုင်းဝန်ကြီးချုပ်စရတာတဗီစင်ကလည်းသူ့ရဲ့လူမှုကိုရဲ့တီမှာရေးသားပါတယ်ဒါအပြင်အခုလိုတိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒီတိုက်ပွဲတွေကနေပြီးတော့ဒီထိုင်းနိုင်ငံဘက်ကိုတက်ရောက်မှုတွေရှိလာမှမျိုးလည်းသူ့အနေနဲ့မမြင်မတွေ့လို့ဘူးလို့ဆိုပါတယ်နောက်တစ်ခုကတော့ဒီထိုင်းဝန်ကြီးချုပ်ကအရင်တော့သူပြောထားတဲ့အတိုင်းပဲဒီလူသားချင်းစာနာတဲ့အကူအညီတွေလိုအပ်လာတဲ့အခါမှာပေးသွားမယ်ဆိုပြီးတော့ပြောပါတယ်မဲဆောက်ကဒီရဲဌာနအကြီးအကဲကတော့ဒီမဲဆောက်ဘက်ကိုလူ 2,000 လောက်အဲကူးလာတယ်သူတို့ကိုလုံခြုံစိတ်ချတဲ့နေရာမှာထားထားပေးပြီးတော့အစားအသောက်တွေဝါတွေလည်းပဲအဲပေးထားပါတယ်ဆိုပြီးတော့ဒီသတင်းဌာနတွေကိုပြောထားပါတယ်ကျွန်တော်အောင်ပါထိုင်းမြန်မာနေကြာကုန်သွယ်ရေးဒရာချစ်ကြည်ဒရာအမှတ်နဲ့ကနေပြီးတော့သတင်းပေးပို့နေတာပါ
ကိုအောင်တရင်ပြပုတ်ခဲ့တာပါရှင်ဒီကနေ့ဒီမြောက်ရီတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့ဒီထိုင်းမြန်မာအမှတ်နှစ်ချစ်ကြည်တရားအနီမှာလုံခြုံရေးယူနေတဲ့သူတို့ရဲ့တပ်ဖွဲ့ဝင်တွေကို KNU အဖွဲ့ကအကြမ်းဖက်လူလာသူတွေ KKO ခွဲထွက်အဖွဲ့နဲ့ PDF အမေရိကန်အကြမ်းဖက်အဖွဲ့တွေကပူးပေါင်းပြီးတော့ဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်ကောင်စီတပ်ဖွဲ့တွေဘက်ကလေကြောင်းကူရယူပြီးတော့ပြန်လည်တိုက်ခိုက်ခဲ့တာမှာတပ်ဖက်အဖွဲ့တွေအကြဆုံးများပြီးတော့ပြန်လည်ဆုတ်ခွာသွားတယ်ဆိုပြီးတော့ဒီပြီးခဲ့တဲ့အချိန်ပိုင်းတုန်းကပဲညင်ညာချက်ထုတ်ပြန်ထားပါတယ်ရှင်ဒီမြောက်ရီမြို့မှာဒီကနေ့ဖြစ်တဲ့တိုက်ပွဲတွေကြောင့်ဒီမြန်မာနိုင်ငံဘက်ချမ်းကနေပြီးတော့ထိုင်းဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကလည်းထောင်ထဲချီပြီးတော့ရှိနေပါပြီ။ဒီလိုထွက်ပြေးလာတဲ့သူတွေကိုတော့ထိုင်းအာဏာပိုင်တွေကလည်းလက်ခံကူညီပေးနေတဲ့အကြောင်းထိုင်းချေဆိုင်ဖီဝီသင်းတော်မအီးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံနဲ့ကပ်နေတဲ့မြောက်ရီမြို့ဘက်ကနှစ်နိုင်ငံချစ်ကြည်ရေးတကားအမှတ်နှစ်အောက်မှာခိုးလုံနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပေါ် KNL PDF အဖွဲ့တွေကဒီကနေ့အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့လို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးမြဝီမြို့ကန်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာနေကြပါတယ်။ထွက်ပြေးလာသူစုစုပေါင်း1000ကျော်ရှိတယ်ဆိုပြီးတောင်ရင်မြစ်တစ်ဖက်ခြမ်းထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။အော်သူတို့ကတော့ဒီဟိုကနေမြစ်ကိုဖျက်လာတာပေါ့ဗျာ။မြစ်ကိုဖျက်လာတာကဟိုတနေရာကတော့အားကြီးကဘယ်ဟိုစနစ်ကိတ်ပေါ့။ကျွန်တော်တို့ခေါ်တဲ့စနစ်ကိတ်ပဲပေါ့အဲဒီမှာတော့300လောက်ရှိမယ်အဲအဲဒီဘက်ကတော့သူတို့ဟာနဲ့နေနဲ့ဖြတ်လာတာဆိုတော့ဟိုဘက်ကတော့စိတ်ချမ်းဘက်ကတော့သူတို့ရစ်ကိုကူးပြီးတော့ဖြတ်လာတယ်အဲ့ဒါတော့1000လောက်ရှိမယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အားလုံးဆိုရင်1300ကျော်ပြီပေါ့ဗျာဆက်ပြီးတော့လည်းကူးနေကြတာပေါ့ဟယ်လီကော်ပတာနဲ့ညူတဲ့ဝင်ပစ်တယ်တဲ့အဲ့လိုမျိုးဆိုတော့ဟိုဘယ်လိုခေါ်မလဲဟိုလူတွေကတော့ဟိုပြေးတည်ပြေးပေါ့ဟာဒီပြေးနေရတာပေါ့ကျွန်တော်တို့အဲ့မှာဟိုအပြစ်ခံရတဲ့လူတွေကနေပြန်ပြောပြတာ
ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုတော့စိတ်ချနေရမှာယာယီနေရပေးထားသလိုတခြားနေရာတွေမှာလည်းယာယီခိုလုံဝင့်ပေးထားပါတယ်မြဝတီမှာဖြစ်ပျက်နေတဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးလူသားချင်းစာနာတဲ့အကူအညီတွေပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းဝန်ကြီးချုပ်ဒေတာထဝီစင်ကလည်းလူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ပါတယ်ဒီကနေ့နေ့လယ်ပိုင်းကတိုက်ပွဲတွေဖြစ်နေချိန်မှာမြဝတီမြို့တဲကဝါတော်ရေဘူးစတဲ့နေရာတဝိုက်ကိုစစ်ကောင်စီတပ်တွေကဘုံကျဲတက်ခိုက်ခဲ့လို့နေအိမ်တချို့ပျက်စီးမိလောင်ခဲ့ပါတယ်။ရွှေစည်းစိမ်ရပ်ကွက်မှာလည်းနေအိမ်တွေမိလောင်လို့ဒေသခံတွေထွက်ပြေးခဲ့ကြရပါတယ်။မြဝတီမြို့ကစစ်တပ်ရဲ့မြို့ဆောင်တပ်ခလာရ295ကိုဧပြီလ12ရက်နေ့ကကရင် KNL နဲ့ PDF ပူးပေါင်းတပ်တွေစီးနင်းတိုက်ခိုက်ခဲ့တဲ့အတွက်စစ်သားတရာကျော်ချစ်ကြည်ရေးတကားအမှတ်နှစ်အောက်ကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီစစ်သားတွေကိုဒီကနေ့ KNL PDF ပူးပေါင်းတပ်တွေတွားရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းနဲ့တုတ်ပြန်တိုက်ခိုက်ရမှာတော့ဒေသခံတွေအပြောအရ ဘုံအလုံးပေါင်း40ထက်မနည်းရှိတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
မြောက်ရီတောက်ပဲကြောင့်ဒေသခံတွေထောင်ထဲချီထွက်ပြေးနေရတဲ့အခြေအနေမှအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပြီးမှပါအရင်ဆုံးဒုအသံစီစဉ်ကိုနားဆင်ကြရပါမယ်။အချင်းထောင်တွေထဲမှာအမျိုးသမီးနိုင်ငံရေးအချင်းသူတွေအထူးသဖြင့်ကိုဝင်ဆောင်တွေကြားမရေးစောင့်ရှောက်မှုလိုအပ်သလောက်မရကြတဲ့အခြေအနေကိုတော့ Frontier Myanmar's Wine Lord တွေက VOA ကိုပေးပို့ထားတဲ့ဒုအသံစီစဉ်မှာနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ခစားရတာတော့မိမိဖမ်းမခံရခင်ခြေကိုပြန်ပြီးနောက်ဆုပ်ပလိုက်ခြင်းတယ်ပြီးတော့မိမိကတဖြည်းဖြည်းနဲ့ပိန်ပိန်လာတယ်တွေ့လိုက်ရင
်ကလေးငယ်လေးတွေကဘာပြမှမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိပါနဲ့အတူဒီပြစ်ဒဏ်မျိုးခံရလို့မျိုးပဲ
မြမချင်းထောင်တွေရဲ့စိုးဝါလာတဲ့ထောင်တွင်းအခြေအနေတွေနဲ့ကျမ်းမာရေးစောင့်ရှောက်မှုအားနေတာတွေဟာထောင်ကျနေတဲ့ကိုဝင်ဆောင်မိခင်နေနဲ့သူတို့ရဲ့ကလေးငယ်တွေအတွက်အသက်အန္တရာယ်ကိုချိန်ချောင်နေပါတယ်ထောင်ထဲမှာကိုဝင်ဆောင်ချိန်နဲ့မွေးဖွားချိန်ကိုကျော်လွန်ပြီးရှင်သန်လာတဲ့ကလေးငယ်တွေကိုမိခင်တွေဟာအချင်းနောင်နေထဲမှာပဲသူတို့နဲ့အတူထားပြီးစောင့်ရှောက်မှလာဒါမှမဟုတ်ကလေးတွေကိုထောင်ပြင်ဘက်ကိုပို့ပြီးတော့မိသားစုတွေကိုစောင့်ရှောက်စေမှလာစတဲ့ထိခိုက်နာကျင်စရာကောင်းတဲ့ဆုံးဖြတ်ချက်တွေကိုချရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးသားပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ပြန်သွားရေငိုတော့ငိုချင်တာပေါ့သူရှိမှမငိုမိအောင်စကားကြီးပြောရတာပေါ့သူကတော့မေးတာပေါ့ဘာလို့နေလဲစင်ပြေလားပတ်စံရှိလားပေါ့အများကြီးပဲမေးတာပေါ့ကလေးမခေါ်လာဘူးလားလဲမေးရယ်ကလေးကနေမကောင
်းဆဲကျော်တဲ့အရွယ်မနှင်းပွင့်ကအချင်းကြနေတဲ့သူ့အမိနဲ့တွေ့ခဲ့ရတဲ့နောက်ဆုံးအခြေအနေကိုပြောပြခဲ့တာပါမနှင်းပွင့်အမိက2021 February ကစစ်အာဏာသိမ်းပြီးနောက်အာနာရှင်စန့်ကျင်တဲ့အင်အားစုတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးထောင်ချထားတာပါ။အဖမ်းခံရခြင်းတော့ကမနှင်းပွင့်အမိကကိုဝင်နေပါ။အဲဒါကြောင့်ထောင်ထဲမှာပဲကိုဝင်ဆောင်ပြီးကလေးမွေးဖွားခဲ့ရပါတယ်။အခုသူ့အမိမေးတဲ့ကလေးဆိုတာကမနှင်းပွင့်ရဲ့မောင်လေးဖြစ်ပါတယ်။မိသားစုတွေကတော့ကလေးမွေးတယ်ဆိုတဲ့သတင်းကိုအချင်းထောင်ဘက်ကအကြောင်းကြားမှသိခွင့်ရခဲ့တာပါ။အချင်းထောင်တွေမှာလူတွဲထောင်ဝင်စားကိုကိုဗစ်ကာလကလေးကနေ2023အောက်တိုဘာလအထိပိတ်ပင်ထားခဲ့တာကြောင့်မနှင်းပွင့်ကသူ့အမိနဲ့မတွေ့ခဲ့ရတာလဲကြာလနေပါပြီ။ဒါပေမဲ့သူ့မောင်လေးကိုတော့ထောင်ပြင်ပကမိသားစုစီပို့ထားတာကြောင့်အခုသူတို့နဲ့အတူရှိနေပါတယ
်။မွေးတော့ရက်မစိပဲမွေးရဆိုတော့အရန်သေးရဲ့။အခုတော့အဖွားနိုးမှုတိုက်တော့ထွာလာတယ်။ထောင်ထဲမှာမမေကအာဟာရရှိရမစားမတော့ရတော့ကလေးလည်းအာဟာရမရှိပဲသေးရပါတော့။အပြင်ထွက်လာမှထွာလာတာ။ကျမကြီးလည်းမကောင်း။လေနာရောဂါရှိရဲ
့။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကလေးကလူပေါင်း 26,000 ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲဒီထဲက 2,000 ကျော်လောက်ကအချင်းထောင်တွေနဲ့ဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပြီး 4,000 လောက်ကအမျိုးသမီးတွေဖြစ်ကြပါတယ်။နိုင်ငံအချင်းသားဟောင်းတွေနဲ့အချင်းထောင်စောင့်ကြည့်တဲ့အဖွဲ့အစည်းတွေကတော့အာနာသိမိကလေးကအချင်းထောင်တွေရဲ့ကျမ်းမာရေးဆောင်ရှောက်မှုကပျက်စီးသွားပြီလို့ပြောဆိုကြပါရယ်။အချင်းထောင်တွေမှာအချင်းသားတွေကိုပြစ်သိမ့်နေအောင်ထားတာကြောင့်ကြက်ကြက်တဲတဲနေထိုင်ကြရတာ၊အိတ်ကြရတာ၊အိမ်သားနဲ့တန်ရှင်းရေးအားနေတာ၊တောက်သုံးရေမတန်ရှင်းတာနဲ့အစာအာဟာရတွေလုံလုံလောက်လောက်မစားရတာတွေရှိနေပါရယ်။ဒီအခြေအနေမျိုးမှာအချင်းထောင်တွေမှာကိုဝင်ဆောင်တာဒါမှမဟုတ်ကလေးမွေးဖွားတာနဲ့ကလေးကိုဆောင်ရှောက်တာကနိုင်ငံမိခင်တွေအတွက်စင်ခေါ်မှုဘလောက်ကြီးမလဲဆိုတာကိုစဉ်းစားကြည့်နိုင်ပါရယ်။ကျမ යි ဆောင်ရှောက်မှုရနိုင်တာကလည်းလုံးဝမရှိသလောက်ပါပဲ။အချင်းထောင်တွေမှာအရေးပေါ်ကျမ යි အတွက်ဆရာဝန်လည်း24နာရီမရှိပါဘူး။တချို့အချင်းထောင်တွေမှာဆိုရင်ကျွမ်းကျင်စည်းဝင်နှန်းတွေတောင်မရှိပါဘူး။မိခင်နဲ့ကလေးတွေကလည်းအခြားသောအချင်းသားတွေနဲ့အတူရောနှောနေထိုင်ကြရတာပါ။ကိုဝင်ဆောင်မိခင်တွေမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့စံသက်စစ်ဆေးမှုတွေအချိန်မီဆေးကုသကွင်းဆေးဝါးဆောင်ရှောက်ခွင့်တွေနဲ့ကာကွယ်ဆေးထိုးပေးတာတွေလည်းမရှိပါဘူး။အဲ့လိုကျမ်းမာရေးဆောင်ရှောက်မှုတွေမရတာကြောင့်တချို့မိခင်တွေကတော့သူတို့ကလေးငယ်တွေကိုဆုံရှုံထားရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတော့2023ခုနှစ်ထဲမှာပဲထောင်တွင်းတည်ဆုံခဲ့ရတဲ့ကလေးငယ်2ဦးရှိနေတယ်လို့ဒုအသံကပြောပါရယ်။ နိုင်ငံရေးအကျဉ်းသူဟောင်းရိုးစ်ကအာနာသိမ်းပြီးနောက်အင်းစိန်ထောင်တွင်းကရုံးကန်နေရတဲ့မိခင်တွေရဲ့ဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမျက်မြင်သိရှိခဲ့ရတာတွေရှိနေပါတယ
်ညီမရှိမှဆိုလို့ရှိရင်ကိုဝင်ဆောင်ပေါ့နော်သူကိုစေယုံမှကြိုနေခိုင်းတယ်မမွေးခင်တလားလောက်ပါနိုင်ကျဲမယ်ပေါ့နော်ကြိုနေကြပြီးမဲ့သူမွေးနိုင်နေမှာသူကဘိုက်ရေမွာလုံသွားလို့ဆိုပြီးအင်းစိန်စေယုံရောက်တဲ့ချိန်မှာကလေးကိုခွဲထုတ်တော့လေကလေးကအသက်ဆုံးရှုံးသွားတယ်ပေါ့နော်တကယ်တကယ်ပိုင်းလာတဲ့ချိန်မှာအင်းစိန်စီယုံမဖို့အရေးပိုနောက်ကျသွားတယ်။နောက်ထပ်ကလေးမိခင်ဆိုရင်အပြင်စီယုံမှာတော့ကလေးသွားမွေးလိုက်တယ်။ကလေးရဲ့လက်သက်ရှင်တယ်။ဒါပေမဲ့ကလေးတဝါဝင်တာကိုအပြင်စီယုံကနေပြီးချက်ချင်းအင်းစိန်ထောင်နဲ့ထောင်စီယုံပြန်ပို့လိုက်တယ်။ကလေးကတဝါဝင်ပြီးပါလာတယ်။လမ်းမှာထောင်လေးစီယုံရောက်ပြီးတိတ်မကြောက်ကလေးကတည်သွားတယ်ပေါ့။
ကိုတိုက်ထွန်းကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံတူပါ။သူအဖွဲ့ကအချင်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုတာနဲ့နိုင်ငံအကျဉ်းသားတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးနေတာပါထောင်ထဲကကလေးတွေဟာမိခင်နဲ့အတူအပြစ်ဒဏ်ခံနေကြရပြီးထိခိုက်နေနာမှုတွေလည်းရှိနေကြတယ်လို့ကိုတိုက်ထွန်းကပြောပါတယ
်အပြင်မှာလူလက်ဆောင်မူဖောက်ခင်းရတဲ့ကလေးငယ်လေးတောင်မှအချမ်းမကြီးဆောင်ဆောင်မှုကိုမူဖောက်စဉ်ကာလတစ်လျှောက်လုံးမှာအဲဂရုဒိုင်းနဲ့ကြည့်နေရတဲ့အနေအထားတစ်ခုမှာအချင်းထောင်ထဲမှာကြတော့ကလေးတွေအတွက်ဖြစ်ဆက်စာတွေရရှိဖို့ခက်ခဲတယ်ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပြစ်ဒဏ်မျိုးခံရလို့မျိုးပဲကလေးငယ်တွေမှာကအပြင်ဘက်မှာရှိနေကလေးငယ်နဲ့အတူတူတန်းတူပေါ့တို့မှာနေထိုင်ခွင့်မရှိဘူးပေါ့နော
်အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာရန်အပိုက်25ရလူတိုင်းမှာကျန်းမာရေးနဲ့စိတ်အေးချမ်းသာစွာနေထိုင်နိုင်ရေးအတွက်လူမှုအထောက်ပံ့တွေပါဝင်တဲ့တင့်တော်တဲ့လူမှုအဆင့်တန်းကိုရယူပိုင်ခွင့်ရှိတယ်လို့ပါရှိပါတယ်ဒါအပြင်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာဆိုရင်လေကိုဝင်ဆောင်အမျိုးသမီးအချင်းသားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးရေးမိခင်နဲ့ကလေးပြုစုစောင့်ရှောက်ရေးတွေအတွက်အတက်နိုင်ဆုံးစီစဉ်ဆောင်ရွက်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအချင်းထောင်တွေကကလေးမိခင်တွေနဲ့ကလေးငယ်တွေကတော့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုမရနိုင်ကြပါဘူး။ဒါကြောင့်မနှင်းပွင့်အမေလိုထောင်ပြင်ပကမိသားစုနဲ့အဆက်အသွယ်ရတဲ့နိုင်ချင်းမိခင်တွေကတော့သူတို့ကလေးတွေကိုမိသားစုစီပေးပို့ကြပါတယ်။ဒါပေမဲ့တိုက်ပွဲတွေလမ်းမဆက်သွယ်ရေးခတ်တာတွေနဲ့လုံခြုံရေးအခြေအနေတွေအရမိသားစုနဲ့အဆက်အသွယ်လုပ်ဖို့ခက်နေကြပြီးကလေးကိုပို့ဖို့အခွင့်မသာတဲ့မိခင်တွေကတော့ကလေးနဲ့အတူထောင်ထဲမှာပဲခက်ခက်ခဲခဲရှင်သန်ကြရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ရဲ့2023ဒီဇင်ဘာကထုတ်ပြန်ချက်အရဆိုရင်လက်ရှိမှာနိုင်ငံတော်ကအကျဉ်းထောင်8000ခန့်မှာကလေးနဲ့အတူနေထိုင်နေကြတဲ့နိုင်ကျင်းမိခင်15ဦးရှိနေပါတယ်။သူတို့ဟာထောင်ဒဏ်3နှစ်ကနေထောင်ဒဏ်တစ်သက်ထိပြစ်ဒဏ်ချမှတ်ခံရပြီးအဲ့ထက်ကမိခင်14ဦးကတော့ကိုဝင်ရှိနေစဉ်အဖမ်းခံခဲ့ရပြီးထောင်တွင်းမှာကလေးမွေးဖွားခဲ့ရပါတယ်။ကလေးမိခင်တွေဟာမိခင်သဘာဝအရသူတို့ရဲ့မွေးကင်းစရင်သွေးငယ်တွေကိုသူတို့ရဲ့အတူအနီးနီးကပ်ကပ်ထားပြီးလုံခြုံအောင်ကိုယ်တိုင်စောင့်ရှောက်ကျင်ကြပါတယ်။ဒါပေမဲ့မြန်မာအချင်းထောင်တွေကနိုင်ချင်းမိခင်တွေကတော့အန္တရာယ်ရှိပြီးခက်ခဲတဲ့အခြေအနေတွေမှာရှင်သန်နေကြတယ်လို့စိတ်ပန်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါတယ်။အချင်းကြခံမိခင်တွေဟာအဲ့ဒီစိတ်ဒဏ်ရာတွေကြားရုန်းကန်နေကြပါတယ်။စိတ်ပန်းဆိုင်ရာနှစ်သိမ့်ဆွေးနွေးပေးသူဒေါက်တာအေရွန်ကအန်ယူဂျီအစိုးရရဲ့လူသားချင်းစာနာရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီး Psychosocial Support တွေပေးနေတဲ့သူဖြစ်ပါတယ်။အချင်းထောင်ဒုက္ခတွေကိုခံစားနေကြတဲ့မိခင်တွေမှာစိတ်ပီစီမှုနဲ့စိုးရင်စိတ်လွန်ကဲတာ Post Traumatic Stress Disorder လို့ခေါ်တဲ့ထိခိုက်မှုအပြီးဖြစ်တဲ့စိတ်ပန်းဆိုင်ရာယောဂါစိတ်အကျလွန်ယောဂါနဲ့နောက်ဆုံးစိတ်ဖောက်ပြန်နာမျိုးတွေအထိပါဖြစ်နိုင်တယ်လို့ဒေါက်တာကဆိုပါတယ
်။ Cardiac breaking လာလေးနဲ့ထောင်ထားတဲ့မိခင်အဲ့တော့ဒီမှာစကားပြောခဲ့ပြီပါတယ်အဲ့ဒီမိခင်ကထောင်ထဲမှာရှိခဲ့တဲ့အဲသူကလေးကိုအဲစိတ်ကလေးပေါ်မှာအရန်ဆိုးကြီးတဲ့စိတ်ကြောင့်တော်တော်လေးကိုစိတ်ယောဂပေါ့နော်စိတ်ချင်းလေးအဲတော်တော်လေးကိုဟို severe depression လို့ပုံမျိုးရတဲ့မျိုးလို့တွေ့ရပါကျွန်တော်တို့ဒါကိုစိတ်ကြမ်းမိုက်ဆရာဝန်ပြတာပေါ့ကစိတ်ပိုင်းဆိုင်ရာဟိုပူထုံပေးတဲ့ကျွန်တော်တို့ဒီကောင်ဆယ်လာရောပေါ့လေအကောင်လုံးဝိုင်းပြီးတော့ဒီအမေရဲ့ဒဏ်ရာစိတ်ဒဏ်ရာကိုပြအောင်ကျွန်တော်တို့လုပ်ရပါတယ်တခါလေကြားလို့ချင်းကလေးကိုအရန်ချက်တယ်တခါလေကြားလိုက်ကလေးမျက်နှာကိုကြည့်ရတော့ဘာလို့သူကစိတ်မလုံးနဲ့ကလေးနဲ့ဒီပြညာကလည်းစိတ်မလုံးနဲ့ခံစားချက်ရှိတယ်ဆိုတာသူပြောပြတယ
်ဒါဆိုရင်မနှင်းပွင့်လို့မိခင်မရှိပဲကြီးပင်းလာရတဲ့ကလေးတွေကရောမနှင်းပွင့်အနေနဲ့ကတော့သူ့အမေကိုတတိယနေသလိုစိုးရင်စိတ်တွေလည်းရှိနေပါတယ်တစ်ဖက်မှာလည်းသူနဲ့သူ့အဖွာကသူ့မောင်လေးကိုစောင့်ရှောက်အောင်တောင်းဝင်ရှိလာပါပြီမနေ့ပွင့်ကသူ့အမေနဲ့ပဲအတူမနေနိုင်တာမဟုတ်ပါဘူး။သူ့အဖေကလည်းကိုဗစ်ကာလအတွင်းကဆုံးမသွားပါရယ်။ တချိန်ကသူတို့မိသားစုလေးရဲ့အပူပင်မရှိဘဲပျော်ပျော်ရွှင်ရွှင်နေထိုင်ခဲ့ကြရတာကိုသူမှတ်မိနေပါတယ်စီဝိုင်းလည်းအဆင်ပြေခဲ့တယ်လို့မနှင်းဝင့်ကိုရိုင်းလည်းနိုင်ငံသားမှာကြောင်တက်လှုပ်လှုပ်နိုင်မှုမျှော်လင့်ချက်တွေနဲ့ရှင်သန်နေခဲ့တာပါဒါပေမဲ့အခုတော့မနှင်းဝင့်အတွက်တစ်ချိန်မှာသူ့အမိပြန်လည်လွတ်မြောက်လာပြီးမိသားစုပြန်လည်စုံစည်းနိုင်မှုစောင့်မျှော်နေတယ်လို့သူတို့အလုံးလုံးကျုံစိတ်ချရတဲ့နေရာတစ်ခုမှာရှင်သန်နိုင်ကြဖို့မျှော်လင့်နေပါတယ
်ခစားရတာတော့မိမိဖမ်းမခံရခင်ချွေကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မေကိုဖမ်းလိုက်တဲ့လူတွေကိုလည်းမုန်းတယ်စစ်ကောင်စီကိုလည်းမုန်းတယ်သူတို့ကြောက်ပဲအဲ့လိုတွေဖြစ်လာတာမိမိပြန်လွတ်လာရင်အကုန်လုံးပဲအခြားတဲ့အောင်ပြောင်းသွားခြင်းနဲ့နိုင်ငံခြားပြောင်းတာပဲဖြစ်ဖြစ်ပေါ့
ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပြေးကြပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေ VOA ကိုပုံမှန်တင်ဆက်ပေးပို့နေတဲ့ဒို့တန်အစီအစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ထပ်အဖက်ဆင်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါဦးမယ်။ကျမ်းမာရေးအတွက်ဥရုရာသီသဘာဝပတ်ဝန်းကျင်ကောင်းမှနေထိုင်နိုင်ရေးဟာအခြေခံလူခွင့်ရေးဖြစ်ပါတယ်လို့ဥရောပသမဂ္ဂ EU ရဲ့အမြင့်ဆုံးလူခွင့်ရေးတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့ Legal Aid Network ကိုတည်ထောင်သူဦးအောင်ထူးကိုဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်မှာဦးတမောင်တန်းကမေးမြန်းတင်ဆက်ထားပါတယ်ရှင
်။ဖောက်ဝင်နိုင်ငံတွေဟာဥရုရာသီဖောက်ပြန်မှုအကျိုးဆက်တွေကနေကိုယ့်ရဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရမယ်လို့ဥရောပရဲ့အမြင့်ဆုံးလူခွင့်ရေးတရားရုံးက2024ခုနှစ်ဧပြီလ9ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒီပဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ပါ။ဒီအကြောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Legal Aid Network အဖွဲ့ကိုထူထောင်လက်ဖြင့်ရှင်းနေတယောက်လည်းဖြစ်ပြီးဥရောပမှာနေထိုင်နေတဲ့ဦးအောင်သူဖြစ်ပါတယ်။မင်္ဂလာပါဦးအောင်သူရဲ့
။မင်္ဂလာပါဗျာ
။ဆွစ်ဇာလန်ဆွေးအဖို့တရားစွဲဆိုခဲ့တဲ့အဖွဲ့ကတော့အဖွဲ့ဝင်2000ကျော်ရှိတဲ့ဥရုရာသီကော်ဝေးအမျိုးသမီးကြီးများအဖွဲ့ Senior Women for Climate Protection ဖြစ်ပါတယ်အဖွဲ့ဝင် Anne Maraga ခုလိုပြောပါတယ
် Donc nous pouvons être très fiers nous les aînés
ကျမတို့တက်ပြီးတော့ဂုဏ်ယူမိပါတယ်ဥရုရာသီအရေးနဲ့အခြေခံလူခွင့်ရေးနဲ့ပတ်သက်ပြီးတော့ Senior Women for Climate အဖွဲ့ကပထမဆုံးတရားရုံးကိုတင်နိုင်တဲ့အမှုလည်းဖြစ်ပါတယ်ကောင်းမွန်မြတ်တာတဲ့ရာသီဥရုဟာကျမတို့ရဲ့အခြေခံလူခွင့်ရေးဖြစ်ပါတယ်
ဒီအခုဆုံးဖြတ်ချက်ကြလာဖို့ပေါ့နော်ကျွန်တော်တို့တရားဆွဲဆိုကြတဲ့သူတွေကအမျိုးသမီးတွေလည်းဖြစ်တယ်အဲပြီးတော့အသက်အရွယ်ကြီးတဲ့သူတွေလည်းဖြစ်နေကြတာကိုတွေ့ရပါတယ်ဒါကနည်းနည်းလေးထူးခြားတယ်လို့ထင်ပါတယ်ခင်ဗျအဲဒီလိုဆွဲဆိုတာရောဆုံးဖြတ်ချက်ကြလာတော့မှာပါပေါ့နော်ကျွန်တော်တို့ဒီအခုကွန်ထူးနေတိုင်းနေတဲ့ဆွေရင်အပါဝင်ပေါ့နော်ကနေနေပြည်နိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့ဥပဒေဆိုင်ရာထူးခြားချက်တွေကြောင့်များဖြစ်ပါသလားခင်ဗျ။
မဟုတ်ပါဘူး။ဟိုဒီလိုပါ။အချင်းညို့ချင်းပြရရင်ဒီတရားစွဲတဲ့မျိုးသမီးတွေကဘုဒ္ဓမောင်တန်းကပြောသလိုပဲမျိုးသမီးအဖွဲ့အစည်းဖြစ်တယ်။ဆိုတော့သူ့ရဲ့ထူးခြားချက်ကအဖွဲ့ဝင်2000ကျော်လောက်ရှိတဲ့မျိုးသမီးအဖွဲ့အစည်းမှာဟို2000လောက်ကအကြံဉာဏ်အဖြစ်83နှစ်ပေါင်းဉာဏ်ရှိကြတယ်650လောက်က85နှစ်အထက်ရှိတယ်အဲတော့သူတို့ရဲ့အကြောင်းပြချက်ကဘာလဲဆိုတော့ကဘာမှာရေဝါအဖြစ်အမျိုးသမီးတွေကအမျိုးသားများတဲ့ပို့ပြီးတော့အသက်ရှည်ကြတယ်သို့တော့အခုတဘာပေါင်းဉာဏ်အပြောင်းလဲဖြစ်လာတဲ့အခါကျတော့အမျိုးသမီးတွေကပို့ပြီးတော့ထိကြိုက်ခံရတယ်။အားကြောင့်လည်းမျိုးသမီးတွေကတဘောပေါင်းခြင်းအထူးသဖြင့်ပူပြင်းလာတဲ့တောင်ခံရဖြစ်တယ်။အဲဒီမှာသူတို့ရဲ့ကျမ်းမာရေးဘယ်လိုထိကြိုက်တယ်ဆိုတာအသေးစိတ်တွေတင်ပြကြတာပေါ့။အဲဒါကြောင့်ဆွစ်ဇာလန်အစိုးရမှာတာဝန်ရှိတယ်။ဆိုပြီးတော့သူတို့နိုင်ငံထဲမှာအရှင်းချင်းတရားစွဲဆိုရယ်။ရှုံးတယ်။နောက်ဆုံးအယူခံရုံးအထိရှုံးတော့မှဥရောပသမဂ္ဂလူ့အခွင့်အရေးတရားရုံးကိုတက်တာ။အဲဒါကြောင့်မလို့ဒီဟာကဒီဖြစ်စဉ်ကတကဘာလို့မှတော်တော့ထူကြတယ်လို့ပြောလို့ရတယ်။နောက်တစ်ခုကဒီဆွီဒင်နော်ဝေးဒင်းမတ်ဖင်လန်ဆိုတဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့မဆိုင်ဘူးလို့ဘာကြောင့်ပြောတဲ့အခါကျတော့ တို့နိုင်ငံရဲ့ယဉ်ကျေးမှုလောက်နေတော့ဟိုဥရောပသမဂ္ဂကိုမလွှမ်းမိုးနိုင်ဘူးလေဥရောပသမဂ္ဂမှာပထမအချက်ကဘာရှိလဲဆိုတော့ဟိုလူအခွင့်အရေးဆိုင်ရာဥရောပသမဂ္ဂသဘောတူညီချက်ဆိုရှိတယ်အဲ့ဒါဒုတိယကမ္ဘာစစ်ကြီးပြီး1950ခုနှစ်တည်းပေါ်လာတာဒါသူတို့မှာတိတ်ကိုရေးကြည့်တယ်အကုန်လုံးတံမိုးထားကြတယ်နောက်တစ်ချက်နောက်တစ်ခုကဥရောပပါဠိသမဂ္ဂမှာအစိုးရတရားလိုရန်နေရတယ်ရှိတယ်။ဘုမဆိုကြပါစို့အစိုးရလိုခေါ်လို့ရတယ် European Council ရှိတယ်။လွှတ်တော်လိုခေါ်လို့ရတယ် European Parliament ရှိတယ်။ပြီးတော့တရားရုံးကလည်းနှစ်မျိုးအောင်ရှိတယ်။တစ်မျိုးကအခုဆုံးဖြတ်တဲ့ European Court of Human Rights ဖြစ်တယ်။နောက်တစ်မျိုးက Court of Justice လို့ခေါ်တယ်။အဲတရားမြတ်တဲ့တရားရုံး Court of Justice မှာနှစ်ပိုင်းရှိတယ်။တစ်ပိုင်းကသက်ဆိုင်ရာနိုင်ငံကြီးထဲမှာတရားစွဲလို့မကျေနပ်ရင်အဲ Court of Justice ကိုတင်လို့ရတယ်။နောက်တစ်ပိုင်းကနိုင်ငံမဟုတ်ဘဲနဲ့တတိပုဂ္ဂလကြီးကုမ္ပဏီကြီးဟုတ်လားတချို့ case တွေမှာကြာ EU government ကိုယ်တိုင်ကိုမချေနိုင်ကိုယ်တိုင်ကမချေနိုင်ရင်တရားစွဲလို့ရတယ်။ဒီလို mechanism တွေကောင်းကောင်းရှိနေတာအကြောင်းမို့လို့ဒီဟောပေါ့အခုလိုတရားစွဲတဲ့ဘုရင်ပေါ်လာတော့ပြောလို့ရတယ
်။ဟုတ်ကဲ့ဒီစီရင်ချက်နဲ့ပတ်သက်ပြီးပေါ်တူဂီကဥတုရာသီဆိုင်ရာတက်ကြွလှုပ်ရှားသူကက်တရီနာမိုဒါကအခုလိုပြောတာကိုနားထောင်ကြည့်ကြအောင်ပ
ါ I want to see the win against Switzerland being used against all European countries and the national courts
ဥရောပနိုင်ငံအားလုံးနဲ့နိုင်ငံတော်တရားရုံးတွေမှာဆွစ်ဇာလန်လိုအမှုတွေမှာအနိုင်ရတာမျိုးမြင်ကျင်ပါတယ်ဥရောပတိုက်ထဲကကျမတို့ရဲ့အစိုးရအဖွဲ့တွေကလည်းဒီစီရင်ချက်အတိုင်းချက်ချင်းလိုက်နာအကောင့်ထဲပေါ်ကြရပါပါ
အခုတရားရုံးဆုံးဖြတ်ချက်ကနော်ဥရောပလူခွေရေလှုပ်ရှားမှုအတွေ့ဘယ်လိုများအရေးပါပါတယ်လဲခင်ဗ
ျဥရောပတိုင်းမဟုတ်ဘူးဗျကျွန်တော်စီရင်ချက်ကိုဖတ်ကြည့်တဲ့အခါအမောကြီးအကောင်လုံးလွှမ်းခြုံထားတယ်။ဥမာစီရင်ချက်ထဲမှာဟိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအာကုလသမဂ္ဂမှာရှိတဲ့ဒီလူ့အခွင့်အရေးနဲ့သဘောပေါက်ညီဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြချက်တွေ non OACHR လို့ခေါ်တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဆုံးဖြတ်ချက်တွေနောက်တစ်ခါတခြားဥရောပမှာလည်ပတ်နေတဲ့ဒီဟောပေါ့စာချုပ်စာရမ်းနေနောက်ဥရောပတိုင်းမဟုတ်ဘူးတခြားဒေသကြီးတွေဖြစ်တဲ့ဥပမာပြောတာ Inter-American System လာရှိတယ် African System လာရှိတယ်အဲ့ဒါကြီးပါကိုကဆုံးဖြတ်ထားတာကြောင့်တကဘာလုံးနဲ့ဆိုင်တယ်လို့ပြောလို့ရတယ်ဒါကြောင့်ဥရောပတိုင်းမဟုတ်ဘူးတခြားဟောဘာလဲစိတ်ပိုင်းကြီးတွေရေဝန်းတွေတိုင်းပြည်တွေပါလွှမ်းခြုံသွားနိုင်ပါတယ
်ဒီဥရောပနိုင်ငံတွေရဲ့တရားစီရင်တဲ့ဥပဒေပြဋ္ဌာန်းမှုအပေါ်မှာဟောဒီတရားရုံးဆုံးဖြတ်ချက်ကဘယ်လိုများတရားမှုရှိနိုင်ပါ့မလဲ
။ခုနကကျွန်တော်ပြောလို့ပါပဲ။ဥရောပနိုင်ငံကမကဘူး။ဥရောပပြင်ကနိုင်ငံတွေကဘာတဝန်းလုံးကနိုင်ငံတွေတော့လွှမ်းခြုံသွားနိုင်တယ်။ဥပမာဆိုရင်ဥရောပသမဂ္ဂလူ့အခွင့်အရေးတရားရုံးဆုံးဖြတ်ချက်ထဲမှာဘာတွေကိုးကားထားလဲဆိုတော့ဟိုပြည်တွင်းရမှုကင်းနေပေါ့။ဂျာမနီ၊ပြင်သစ်၊အိုင်ယာလန်၊နယ်သာလန်၊နော်ဝေး၊စပိန်၊ UK ၊ဘယ်လ်ဂျီယံအတွင်းကသဘောပေါက်ညီနဲ့ပတ်သက်တဲ့မှုကင်းတွေပေါ်မှာဆုံးဖြတ်ချက်တွေကိုလည်းသူကသုံးသပ်ထားတယ်။နောက်တစ်ခါ third party intervention ဆိုရှိတတိယအင်အားစုတွေရဲ့ဝင်ရောက်ဆွဲဖက်တဲ့ကိစ္စတွေ။ဥပမာဟာတာလကအပြင်ဩစတြေးလျ၊အိုင်ယာလန်၊အီတလီ၊လက်ဗီးယား၊နော်ဝေး၊ပေါ်တူဂယ်အဲ့ဒီနိုင်ငံတွေကလည်းဘယ်လိုလုပ်ပြီးတော့ intervention လုပ်ခဲ့လဲဆိုတဲ့ပေါ်ဒီမှာတွန်းချုံဆုံးဖြတ်တာရှိတယ်။နောက်တစ်ခုကတကဘာလုံးရိုက်ခတ်သွားစီတဲ့ဟိုတွန်းချုံတယ်လို့ပြောလို့ရတယ်။ UN Framework Convention on Climate Change တော့ရှိတယ်။အဲ့ဒါကိုအခြေခံပြီးတော့ဆုံးဖြတ်ထားတယ်။နောက်ဟိုသဘောပေါက်ညီတော်ကမှာအင်မတန်နာမည်ကြီးတဲ့ Paris Agreement ပေါ့။အဲ2015မှာပေါ်လာပြီးတော့2016ခုနှစ်မှာစတင်အတည်ပြုကျင့်သုံးတဲ့တကဘာလုံးဝလေးစားတဲ့ Paris Agreement ရှိတယ်၊ Kyoto Protocol ရှိတယ်၊နောက် Aarhus Convention တော့ရှိတယ်။အဲ့ဒါတွေကအခြေခံပြီးဆုံးဖြတ်ထားတာကြောင့်အားလုံးလွှမ်းခြုံနေလို့ပြောလို့ရပါ
တယ်။ဟုတ်ကဲ့။ကမ္ဘာကျော်ဥတုရာသီအရေးတက်ကြွလှုပ်ရှားသူ Greta Thunberg ကတော့အခုလိုထင်ပါတယ်။
This is just one step in the direction towards climate justice.
ဒါကဥဒုယာတိဆိုင်ရာတရားမျှတမှုရရှိဖို့ခြေလှမ်းတစ်လမ်းလောက်ပဲဖြစ်ပါတယ်။တော်ရမယ်ခီးကအရှိကြီးရှိပါသေးတယ်။ဒါကိုထောက်ခံကာကွယ်ဖြစ်လာအောင်လုပ်ရအောင်ပါ။ဟ
ိုနောက်ဆုံးမင်းကိုလည်းမေးပြချက်။ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအပါဝင်ပေါ့နော်။အာရှနိုင်ငံတွေကလူခွင့်ရေလှုပ်ရှားမှုတွေပေါ်မှာတော့တည်ရောက်မှုရှိနိုင်ပါ့မလားခင်ဗျ။အ
ာရှနိုင်ငံမှာတော့မတည်ရောက်မှုရှိနိုင်တဲ့ပိုင်းကိုပြောရင်ဘယ်နိုင်ငံတွေပြောလို့ရလဲဆိုတော့ဩစတြေးလျ၊အိန္ဒိယ၊ဆောက်ကိုရီးယားဂျပန်ထိုင်ဝမ်စတဲ့နိုင်ငံတွေဖြစ်တယ်။အာဆီယံပေါ်မှာတည်ရောက်မှုရှိဖို့တော့သိမလွယ်ဘူးဗျ။ဘာကြောင့်လဲဆိုတော့အာဆီယံချာတာကိုလူကြီးမင်းတို့ပြန်ကြည့်နိုင်တယ်။အာဆီယံချာတာရဲ့မခိုင်မာမှုပေါ့ဗျာ။တစ်ဖက်ကဗာလဲလူအခွင့်အရေးတိုးမြှောက်လို့မယ်။ကုလသမဂ္ဂဗြိတိန်စာရန်နဲ့နိုင်ငံတွေကဥပဒေလေးစားလိုက်နိုင်မယ်။တစ်ဖက်ကပြောထားတယ်။အခြားတစ်ဖက်ကဗာပြောထားတယ်ဆိုတော့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားရမယ်။ပြည်ရင်းရောဝယ်အောင်မဆွတ်ခဲ့ရဘူးဆိုတော့အာဆီယံချာတာနှစ်ဖက်သွားကြီးဖြစ်နေ။အဲဒီအာဆီယံချာတာမှာရင်အာဆီယံတစ်ခုလုံးကရက်ကန်ရက်ကန်ဖြစ်နေရတယ်။အဲ့ခါကျတော့ဒီဥရောပသုခွင့်တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာဒေချာလိုက်နာဆောင်ရွက်ဖို့ဆိုတော့သိမ့်မယ်လွယ်လာအောင်။သို့တော့အဲ့ထဲကနေပြီးတော့မှဟိုထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ပြန်ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ဖြစ်ရင်ဟုတ်ပြောတယ်အခုဆွေးနွေးနေတဲ့ဥရောပသမ္မတကလူအခွင့်အရေးတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာလှုပ်ရှားမှုတွေပေါ်လာနိုင်တဲ့အနေအထားရှိတယ်။မလေးရှားကိုတော့စောင့်ကြည့်ဖို့လိုပါတယ
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ခေါ့သူ
။ကောင်းပါပြီဗျာ
။ဟုတ်ကဲ့ခင်ဗျာ။အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ Legal Aid Network အတူအဖြစ် LA and Land အဖွဲ့ကသူတော်သူဦးအောင်သူ
ဥဒမောင်တန်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွေရေးနဲ့ခေတ္တကဘာအစီအစဉ်ဖြစ်ပါတယ်ဒီစီစဉ်ကိုတော့ဒီစနေညနဲ့တနင်္ဂနွေမနက်ခင်းစီစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်နောက်ထပ်အပတ်စဉ်ခဏတွေဖြစ်တဲ့အာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာတနင်္ဂနွေကတူတာအစတဲ့အပတ်စဉ်ခဏတွေကိုလည်းမကြခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားဆင်ကြပါအောင်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါရှင်။ April 20ရက်စနေနေ့ည Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဖမ်းယူနိုင်လို့ရပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုပဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အာရှနိုင်ငံကြီးကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ရောက်ဒီမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်အပြစ်ခက်ရစဲကြဖို့အာဆီယံနဲ့တရုတ်နိုင်ငံကမြန်မာကိုတိုက်တွန်းနေတဲ့သတင်းအပါအဝင်အာရှနိုင်ငံကြီးသတင်းတွေကိုစူးစီးပြီးတော့ကိုစော်မှုကျော်ကတင်ဆက်ထားပါတယ်ရှင်။
အစ္စရေးကအီရန်ကိုတောက်ကြနေတော့ကဒုံးလက်နက်နဲ့ပြန်လည်ပစ်ခတ်တိုက်ခိုက်ပါတယ်။အီရန်မှာနျူကလ িয়ার လက်နက်လျှို့ဝှက်လုပ်နေတယ်လို့အနောက်တိုင်းကယူဆထားတဲ့နတန်းမြို့တဝိုက်ကနျူကလ িয়ার ဆက်ယုံတွေအနီးမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တစ်ချက်မှရင်အရှေ့အလယ်ပိုင်းမှာစစ်ပွဲကြီးအဆင့်ကိုရောက်သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့မှာပဲသတိပေးခဲ့ပါတယ
်။ One miscalculation.When miscommunication, when mistake.
အစီအလေပိုင်းဟာအန္တရာယ်ကြောင့်ကဘာရောက်နေပါတယ်။တွက်ချက်မှုဆက်သွယ်မှုလွဲချော်သွားလို့ဖြစ်စေတစ်ချက်မှားသွားရုံနဲ့မတွေးရဲစရာအခြေအနေဖြစ်သွားနိုင်ပါတယ်။ဒေတာတွင်းစစ်ပွဲကြီးဖြစ်သွားနိုင်ပါတယ်။ဒီလိုဖြစ်ခဲ့ရင်ပါဝင်နေတဲ့နိုင်ငံတွေရောကဘာကြီးတစ်ခုလုံးပါထိခိုက်ပျက်စီးမှာဖြစ်ပါတယ
်။ Israel တိုက်ခိုက်မှုမှာ American ပါဝင်ပတ်သက်ခြင်းမရှိဘူးလို့ American နိုင်ငံသားရေးဝန်ကြီး Blinken ကပြောပါတယ်။စစ်ပွဲမကြေပြန့်ဖို့နဲ့ပဋိပက္ခရှော့ချဖို့ကတိုက်တွန်းနေပါတယ်လို့လည်းဆိုပါတယ်။အီရန်ကိုလက်တော့မပြန့်ဖို့အစ္စရေးကိုဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးတို့ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကလူကိုယ်တိုင်သွားရောက်မြစ်တာရပ်ခံခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်နာတာညာဦးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအာနာလီနာဘယာဘော့ခ်တို့အခြေအတင်အငင်းပွားခဲ့ပါတယ်။အမေရိကန်က FMF နိုင်ငံသားစီအကူအညီအစီအစဉ်နဲ့ ဣသရေလ်ကိုဒေါ်လာတန်း 3,300 နှစ်စဉ်ထောက်ပံ့နေတယ်လို့အခုစစ်ပွဲမှာလည်းငွေကြေးနဲ့လက်နက်တွေထောက်ပံ့နေတာဖြစ်ပါတယ်အခုလိုအချိန်အနည်းမှာပဲဣသရေလ်ရဲ့6လကြာကြာထိုးစစ်ကြောင့်ဂါဇာဟာလူသားချင်းစာနာမှုငရဲပုံတစ်ခုလိုဖြစ်နေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့လုံခြုံရေးကောင်စီမှာပြောဆိုခဲ့ပါတယ
် In Gaza 6.5 months of Israel
ဂါဇာမှာဣသရေလ်ရဲ့6လခွဲကြာထိုးစစ်ကြောင့်လူသားချင်းစာနာမှုငရဲပုံကိုဖြစ်စေပါတယ်။တောင်းနဲ့ချီတည်ဆုံးခဲ့ရပါတယ်။ပါလက်စတိုင်းနှစ်သန်းဟာတည်ကြည်ပျက်စီးမှုတွေနဲ့ကြုံရသလိုအသက်ရှင်သန်ဖို့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေလည်းညှင်းဆို့ခံနေရပါတယ
်။အခုလိုအချိန်မှာပဲမြန်မာနိုင်ငံမြောက်ဝတီအနီးတင်ငန်းညီနောင်မှာတိုက်ပွဲတွေဖြစ်ခဲ့ပြီးမြောက်ဝတီကို KNL နဲ့ PDF တပ်တွေကထိန်းချုပ်လိုက်ပြီးလို့ထုတ်ပြန်ချက်တွေထွက်ပေါ်လာပါတယ်။ဒါပေမဲ့စကစတတ်ရင်2.5မြဝတီအတွင်းကြန့်ရှိနေပြီးဂျိုကြားဂျိုကြားတိုက်ပွဲတွေရှိနေပါတယ်စစ်ကောင်စီတပ်တွေကလက်နက်ချခဲ့တာအစ်စ်အမှန်မဟုတ်ပဲ BGF တဖြစ်လဲ KNA နဲ့နားလည်မှုယူခဲ့တာဖြစ်ပြီးကြန့်ရှိနေတဲ့စစ်ကောင်စီတပ်တွေနဲ့လည်းနားလည်မှုယူထားတယ်လို့သတင်းတွေထွက်ပေါ်လာပါတယ်ဒါပေမဲ့လည်းတီးခြားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးမြဝတီဟာထိုင်းနယ်စပ်ဖြစ်ပြီးနိုင်ငံတကာကုန်သွယ်ရေးလမ်းကြောင်းဖြစ်ပါတယ်ဒါကြောင့်ဒေတာတွင်အာဆီယံနဲ့တရုတ်လိုနိုင်ငံတွေကစိုးရိမ်မှုရှိပါတယ်ဧပြီလ18ရက်နေ့တော့ကရင်နဲ့ရခိုင်ဘက်ကအခြေအနေတွေကြောင့်စိုးရိမ်ပူပန်မိကြောင်းနဲ့ချက်ချင်းအပြည့်အဝဖို့နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့အရသားတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့အာဆီယံမူ၅ချက်အတိုင်းဆောင်ရွက်ဖို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျီယန်ကလည်းအခုလိုပြောဆိုခဲ့ပါတယ်
။中方支持缅甸各方在
မြန်မာပြည်ရဲ့ပြဿနာကိုဆွေးနွေးဖြေရှင်းဖို့နဲ့ဥပဒေပေါင်းအတွင်းညှိနှိုင်းဆောင်ရွက်ကြဖို့အဖွဲ့အစည်းအားလုံးကိုတရုတ်အနေနဲ့တိုက်တွန်းကြောင်းထပ်မံအတည်ပြုပြောလိုပါတယ
်။အခုလိုတိုက်တွန်းမှုတွေရှိနေပေမဲ့လည်းပြီးခဲ့တဲ့နေ့အထိကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနှစ်ပိုင်းတွေဟာဆယ်စုနှစ်တွေအတွင်းမြန်မာနိုင်ငံမှာရောအာရှတိုင်းမှာပါစီရေးအပါအဝင်ပဋိပက္ခတွေအလွန်ပြင်းထန်တယ်လို့ဆိုနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်ကုဇော်မိုးကျော်ပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရဲ့အစီအစဉ်ဖြစ်ပါတယ်ရှင်ဒီတစ်ပတ်မှာအချိန်ကန့်သတ်ကြောင့်လေယာစီးပွားသတင်းများအစီအစဉ်ကိုတော့ထုတ်လွှင့်မပေးနိုင်တာကိုအသိပေးတောင်းပန်ပါတယ်အခုဆက်ပြီးတော့ဥဒုရာသီနဲ့ဒီအနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ကြရအောင်ပါဒီလ22ရက်နေ့မှာကြာရောက်တဲ့မြေကဘာနေ့ဟာအခမ်းအနားတွေကျင်းပဖို့တသက်မဟုတ်ပဲတဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့လူမှုအဖွဲ့တွေကပြောဆိုကြပါရယ်မြန်မာနိုင်ငံမှာတော့ plastic အမိုက်ပြဿနာကပိုပြီးတော့ဆိုးဝါးလာနေတာကြောင့်ဒီနှစ်မြေကဘာနေ့မှာလည်း plastic အမိုက်ကိစ္စကိုအလေးပေးပြောဆိုနေကြပါရယ်ဒီကြောင့်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါရယ်ရှင်
2024ခုနှစ်ရဲ့မြေကဘာနဲ့ဆံမှုကတော့ Planet and Plastic မြေကဘာနဲ့ Plastic လို့အတိတ်ပဲဖွင့်နိုင်ပါတယ်။မြေတို့ရေတို့နဲ့လူကြမ်းမာရေးကိုပုံမိုချင်းချောက်လာတဲ့ Plastic ညဉ့်မှုကိုလူတွေပိုးပြီးတော့သတိပြုမိလာအောင်ကမ္ဘာသဝအသိပညာပေးတာတိုက်တွန်းလို့ဆိုတာတွေလည်းပိုးပြီးတော့ကျေလောင်လာပါတယ်။ကမ္ဘာမှာနှစ်စဉ်ထုတ်လုပ်နေတဲ့ Plastic တန်ချိန်တန်ပေါင်း380ရှိနေပြီးတော့ပြန်သုံးလို့ရနိုင်တဲ့ Plastic အမျိုးအစားက900ခိုင်နှုန်းလောက်သာရှိတဲ့အတွက်လည်း2040ပြည်လုံးနဲ့အရောက်မှာပလတ်စတစ်ထုတ်လုပ်မှု60ရာခိုင်နှုန်းအထိလျှော့ချဖို့တောင်းဆိုနေကြတာပါမြန်မာနိုင်ငံမှာတော့ပလတ်စတစ်ကိုတွင်တွင်ကျကျသုံးနေပေမဲ့လို့သူ့ရဲ့ဆိုးကျိုးကိုနားလည်သူရှာတယ်လို့ Asia Climate Change Consortium အဖွဲ့ဝင်ကိုအိုလာက VOA ကိုပြောပါတယ
်ဒီနှစ်မြေကမ္ဘာနေ့ရဆောင်ဖို့ကလည်း plastic versus planet ဖြစ်တာပေါ့နော်ကျွန်တော်နိုင်ငံမှာအခုဆိုပလတ်စတစ်သုံးဆဲမှုကအရင်မြင့်လာတယ်။နောက်ပလတ်စတစ်ရဲ့ဆိုးကျိုးကိုလည်းသိရတဲ့လူက percentage တစ်ခုလောက်ပဲရှိမယ်ထင်ပါတယ်။တော်တော်လေးနှဲကြတယ်။အဲဟိုအလေးချင်းကောင်းနေကျွန်တော်တို့ပြန်ပြီးပြုစုပြောင်းထောင်ဖို့လုပ်တယ်။ပလတ်စတစ်ကိုလျှော့ချဖို့လုပ်တယ်ပေါ့။ဆိုတော့ဒီမှာလည်းလူငယ်လူရွယ်တွေအနေနဲ့အဲဒီကိစ္စကိုတချို့သိကြတယ်။ဒါပေမဲ့ပလတ်စတစ် action လုပ်ဖို့ဆိုတာတူတူတယောက်ချင်းစီကလည်းကျွန်တော်တို့စဖို့လုပ်တယ်ပေါ့နော်။အဲတူတူတယောက်ချင်းစီတပွဲချင်းစီဒါမှမဟုတ်ဒီ business ဘိုင်းတွေအဲဆိုရထားတဲ့ဆရာဘိုင်းတွေအကုန်လုံးကလျှော့ချဖို့လုပ်ပါတယ်။ဒါပေမဲ့ကျွန်တော်ဒီ ီမှာဘာဖြစ်နေလဲဆိုတော့ခဏပဲပေါ့နော်ဟိုရေးဆွေးမှာတုံးနိုင်ဖို့ဆိုတာအလေးအကျင့်တစ်ခုကပြုစုပြောထောင်ယူရတဲ့ကိစ္စဆိုတော့ဟောတော်တော်လေးတော့ပြုစုပြောထောင်ယူဖို့လိုပါမယ်ဥပမာဖြင့်လူတူးချင်းစီကတနေ့အေးဒါသုံးဆွဲမှုဘယ်လောက်ချော့မလဲဆိုရင်အတိပေါ့အတိတေချာတိလာပြီးလုံနိုင်ဖို့ဆိုတဲ့အလေးအကျင့်လေးဆိုတော့ကျွန်တော်တို့ပြုစုပြောထောင်ပြီးဖို့လိုတယ်အဲဟိုအဲ့လိုမျိုးမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတိုင်းမှာပေါ့ဟိုကျွန်တော်တို့ဒီထားပါတော့မျိုးတွေမှာဆိုလို့ရှိရင်လည်းအမိုက်ပုံဆိုတဲ့နေရာမျိုးတွေမှာပလတ်စတစ်တွေကအငြင်းပွားနေတာလေးရှိတယ်။နောက်မြစ်ပေးတွေ၊ချောင်းပေးတွေဆိုလို့ရှိရင်လည်းဒါပလတ်စတစ်တွေအမိုက်တွေပြရမယ့်နေရာလို့ပဲလူတွေကခံယူထားကြတာလေးရှိတယ်။အဲကိုနားလေးတန်ရှင်ပြီးရောပေါ့နော်။တော်တော်များများတော့ကိုယ့်အင်းရှိရမြောင်းနေမှာအစအရေးစီးတဲ့မြောင်းနေမှာအစအကုန်လုံးပြစ်ကြတာများတယ်ပေါ့။ဟိုငါလက်ကကြည့်ရင်ပြီးရောဆိုတဲ့ဟာမျိုးပေါ့နော်။အော်ဒီလိုမျိုးယူဆတယ်ရှိတယ်။အဲ့တော့ plastic သုံးဆွဲမှုနဲ့ပတ်သက်ရင်တော့အော်ဒီလိုမျိုးအလေးအကျင့်တွေကိုကျွန်တော်တို့ပြုစုပြောထောင်ဖို့တော့လိုပါသေးတယ်
။ American ပြည်ထောင်စုမှာသဘာဝပတ်ဝန်းကျင်ရေးရာမဟာရန်တက်နေပြီးတော့ကုလသမဂ္ဂလူငယ်စကားဝိုင်းနေမှာပါဝင်လှုပ်ရှားနေတဲ့သဘာဝပတ်ဝန်းကျင်ရေးတက်ကြွသူကိုဟိန်းထက်ဦးကလည်းမြန်မာနိုင်ငံတွင်က plastic အမိုက်ပြဿနာကိုလူငယ်တွေရဲ့အားနဲ့ဖြေရှင်းပေးဖို့ဆန္ဒရှိနေတာပါ
။ဒီကရပိုင်းတွေနဲ့ဖတ်တယ်ဆိုလို့ရှိရင်လည်းဥမာအဖြစ်ကနေဒါပိုလန်အပရိတန်လိုနိုင်ငံများပလတ်စစ်အမိုက်တွေအခုကျန်မျိုးကကျွန်တော်တို့ဒါမှလူကန်းစားရင်ဒီနေရာမှာလာဆုံးပြစ်တဲ့ဟာမျိုးတွေဖြစ်နေတယ်။ကြားရဲမှာဒီအမိုက်တွေကိုနိုင်ငံခြားကနေပြီးတော့တင်ပို့လိုက်တဲ့လက်ခံတယ်ဆိုတဲ့နေရာမှာကြားရဲမှာအဲ့ process အတွင်းမှာဟိုအကျိုးမြတ်ရယူနေတဲ့လူကန်းစားတရက်ကရှိနေတယ်ဗျ။ပလတ်စစ်တွေတန်နဲ့ချီပြီးလာပြစ်သွားတာခံရတော့ဟိုပြည်တွင်းကနေနေတဲ့ဒါမှလက်လုံးလူကန်းစားဒီကန်းစားပေါ့။အဲ့တော့ဒီလူတွေရဲ့အခွင့်အရေးတွေဒီလူတွေဒီလိုမျိုးဒုက္ခတွေချက်မခံရအောင်ကျွန်တော်တို့လူငယ်တွေကဥဆောင်ပြီးတော့တခြားသိတတ်တဲ့ပညာရှင်တွေလည်းပါဝင်ပြီးတော့ပြုလုပ်တယ်လို့မြင်နေကြဒီပြဿနာတွေကိုမြင်နေရက်စေခြင်းတွေကြောင့
်ဒေသအာဏာပိုင်တွေနဲ့လူမှုအတိုင်းအဝိုင်းရဲ့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေမှာတတက်တအားပါဝင်ပံ့ပိုးကူညီနေတဲ့ကရင်သဘာဝပတ်ဝန်းကျင်အဖွဲ့ကီဆန်ကလှုပ်ရှားတက်ကြွသူမန်ဒီကတော့ VOA ကိုအခုလိုပြောပါတယ
်ဒီတိုင်းသားတွေအတွက်အထူးသဖြင့်ကျမတို့ဒီကရင်တိုင်းသားတွေအတွက်ကတော့နေ့တိုင်းရတော့ဒီကဘာမြို့ကြီးနေပဲပေါ့နော်ဘာလို့ဆိုတော့ကျမတို့ဒီပေါ်မှာအသက်ရှင်နေရတယ်သွားလာနေထိုင်တယ်စားတောက်ကြတယ်ဆိုတော့နေ့တိုင်းရတော့ကဘာမြို့နေပဲဒီနှစ်မှာတော့ဟိုအခြေအနေရပေါ့လေဆိုတော့ဟိုလှုပ်လို့တော့အဆင်မပြေတဲ့အပိုင်းတွေတော့ရှိတယ်ဒါပေမဲ့လည်းဒီ22ရက်မဟုတ်ပဲနဲ့တခြားသောနေ့တွေမှာကျမတို့ပွဲတွေတော့ရှိပါတယ်ကျမတို့နေထိုင်တဲ့ဒေသကျမတို့နေထိုင်တဲ့ဒီကမ္ဘာမြေကြီးပေါ့နော်အဓိကတော့ကမ္ဘာမြေဆိုလိုရတဲ့ကရင်ဒေသပေါ့နော်ကရင်ဒေသအဝဝိုင်းထဲမှာနေမြေအေဂျင့်တွေတွေ့ကမ္ဘာမြေအေဂျင့်တွေတွေ့ရတော့ကျမတို့ပြည်သူတွေ့တော့ဟိုဒီအေဂျင့်မှုကအရေးအကြီးဆုံးပဲပေါ့လေအခုကတော့ကျမတို့နေမြေမှာမအေဂျင့်နေဘူးခိခိုက်မှုတွေများစွာရှိတယ်ပေါ့လေဆိုတော့ကျမတို့မျှော်လင့်နေတာကကျမတို့နေတဲ့နေရာလေးကအေးချမ်းဖို့ဖိဖြစ်ဖို့ပါပဲပေါ့လေ
။တဘာဝပဝန်းကျင်နဲ့ပတ်သက်လို့လာစဉ်အွန်လိုင်းဆွေးနွေးပွဲတွေကျင်းပပြီးတော့ပြည်သူတွေကိုအသိပညာဖြန့်ဝေနေတဲ့ရန်ကုန်မြို့က EHS မြန်မာအဖွဲ့ကတော့မြေကမ္ဘာနဲ့အထိမ်းအမှပလတ်စတစ်ညံ့ညမ်းမှုနဲ့ Circular Economy ဆိုတဲ့ထုတ်ကုန်တွေကိုစွန့်မပစ်ဘဲပြန်အသုံးပြုနိုင်တဲ့စီးပွားရေးစနစ်အကြောင်းအသိပညာပေးဖို့ပြင်ဆင်နေပါတယ်။EHS မြန်မာစီမံကိန်းတာဝန်ခံမယွန်းနနာခိုင်က VOA ကိုအခုလိုပြောပါတယ်
။ဒီကောင်မကတော့ဒီမှာတော့ရှိတယ်လို့ပြောရမယ်ပေါ့။ဘာဖြစ်လဲဆိုတော့အရှင်းပေါ့နော်။ဒါကတော့ပုံမှန်လို့ရှိရင်လည်းလိုက်မှာဝန်ဆောင်ရည်လုပ်လို့ရှိပါရဲ့။ဒါကတော့ဒီမှာတက်ပြကားလို့ရှိရင်ပေါ့နော်။တချို့ကကျွန်တော်တို့ဒီတိုင်းရဆက်ပြီးတော့သူရဲ့ဒီကြောင်းနေတော့ပြတော့သူလုပ်နေတဲ့လုပ်ငန်းခွင်တွေမှာတော့ပြန်ပြီးတော့ free training အနေနဲ့လုပ်ပြလို့ရများဆိုတော့ဒီ talent တွေလောက်ကမျိုးလည်းရှိရပေါ့နော်။နောက်ပြီးတော့လာတက်တဲ့ theme ဆိုလို့ရှိရင်လည်းကျွန်တော်ရေးရမှာပဲ။တရှိမှာဒီလုပ်ငန်းခွင်တွေမှာလုပ်ငန်းတွေရဲ့ professional ဒီလူကြီးတိုင်းတွေနဲ့ပါကြရပေါ့နော်။ဒီမှာကတော့ဒီအခုတော့ပုံမှန်ဆိုလို့ရှိရင်ဒီလူတွေရောလူကြီးတွေရောကတော့ပုံစံပဲပြီးတော့အရင်ကထပ်ပေါ့နော်။ဒီလိုစေတနာလာကြရလို့ညီနေအဲ့ဒါကြောင့်မကျွန်တော်တို့လုပ်ခဲ့ဒီပြဿနာကိုဆွေးရှင်းတာအကုန်လုံးကတော့ဒီအိမ်စိတ်အားဖြစ်ပုံစံနဲ့ပုံမှန်လာရောက်ပြီးတော့ဆက်လုပ်တာပါရှင်
ကမ္ဘာပုံနှိပ်မှုတွေအချိန်မြင့်လာစေတဲ့ကာဗွန်ဒိုင်အောက်ဆိုက်မီသိန်းနဲ့နိုက်ထရိုဂျင်တန်ငွေတွေ2023ခုနှစ်အတွင်းလေထုထဲစံချိန်တင်တိုးလာနေတဲ့ဆိုတော့စိုးရိမ်စရာအစင်ခန်းစားတစ်တရထွက်လာချိန်မှာပဲမြေကမ္ဘာနဲ့ကြာရောက်လာတာပါရန်ကုန်မြို့ကအိမ်ရှင်မတူဖြစ်တဲ့အမစိန်ကတော့လူကျန်းမာရေးကိုအနည်းပေးနေတဲ့ပလတ်စတစ်ညံ့မှုကိုသ တနင်္လာပိုင်းတိုက်ဖြတ်ဖို့ဆောင်ရနေသူဖြစ်ပါတယ
်။အရင်ကတော့ကိုကအဲ့လို knowledge မပြည့်စုံနေတဲ့အချိန်မှာတော့ plastic ကတော့ဒါအရွယ်တကူထုတ်တယ်ပေါ့လေ။တဖြည်းဖြည်းနဲ့ပြီးလာတဲ့အချိန်မှာပုံဆက်ကူအစားထိုးပေါ့နော်။ဒီကမီဒီတော့အဖြစ်ကြီးတွေနဲ့အရာဝတ္ထုလေးတွေကိုအစားထိုးသုံးမယ်ဆိုလို့ရှိရင်ဖြင်းပြီးမလို့ခံစားရ။နောက်တစ်ခုပေါ့နော်။အဓိကအချစ်ချွတ်အိတ်ပေါ့။လမ်းမှာဝယ်ထားတဲ့မုံအပူတွေပေါ့လေ။အဲဒီကဒီမှာရေရဆိုလို့ရှိရင်အလုံးမုံတွေများလေးဘိန်းမုံလေးတွေအဲ့လိုမျိုးအဲ့ plastic နဲ့အရင်ကမသိဘူးဖက်ကနေထည့်လိုက်တာတော့ဒါကဒီ plasticနဲ့ဒီအပူနဲ့တွေ့လို့ရှိရင်ကင်ဆာကိုအားပေးတယ်ဘာလို့ဖျက်ရတဲ့ခါကျတော့ကိုယ်ကလေးကြောက်တယ်လေအခုထိလည်းတို့တွေကပလတ်စတစ်နဲ့အပူထည့်နေလုံးမယ်ဒီအပူရေအဲ့လိုမျိုးပေါ့အစားအသောက်အပူရေအဲ့ဒါမျိုးကိုထည့်နေလုံးမယ်ဒါပေမဲ့အဲ့ဒါတွေကိုကျော်လွှားနိုင်လားဆိုကိုယ်လည်းဥတည်မကျော်လွှားနိုင်ဘူးဒီဘာနေဒီအတွက်ဟိုလုံးဝ toxic ဖြစ်တယ်ဆိုတဲ့အနေနဲ့ကိုယ်ကလည်းနေရှိရနေဦးဆောင်ပြီးတော့မှဒီပလတ်စတစ်ကိုစနစ်တကျအဆုံးပြစ်ဖို့ပေါ့နော်အခုကျောင်းရှိနေတဲ့ကျွန်တော်ပြစ်ဖို့ရေပြောရမယ်ဒီပလတ်စတစ်နဲ့ဒီဝယ်တဲ့အခါအပူတွေထည့်တဲ့အခါမျိုးမလုပ်ပဲနဲ့ကိုအရင်ချင်းနဲ့ကိုတရားပေါ့နော်ပြီးရှင်ကိုအရင်ချင်းအောင်ကြည့်တော့ပေါ့နော်အဲအဲ့လိုမျိုးလေးအဲအရှင်မချင်းချင်းလက်ဆင့်ကအတူတူကျင်းပါရဲ့
စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်တဘာဝပဝန်းကျင်အရေးလှုပ်ရှားမှုတွေလည်းလုံးဝနေပါပြတ်ကွဲကုန်ဝင်မဲ့မဆိုင်တို့လိုအင်ရှင်မတွေကတော့ကိုနီကိုဟာနဲ့တနိုင်တပိုင်းလောက်ကိုင်းနေသူတွေလည်းရှိပါတယ်ကဘာတော်ဟာမြေကဘာနေလှုပ်ရှားမှုတွေထက်မှာတဘာဝပဝန်းကျင်ထင်းထင်းရေးလန်းလျှောက်ချီတက်တာတစ်ပင်တွေစိုက်တာအွန်လိုင်းဆွေးနွေးပွဲတွေကျင်းပတာကန့်ချီတွေကအမိုက်တွေကိုစူပောင်းရှင်းလင်းတာအပြင်ပျော်ပွဲရှင်ပွဲတွေနဲ့အသိပညာပေးလှူရှာမှုတွေဆောင်ရွက်တာမျိုးအထိပါဝင်ပါတယ်။တဘာဝပဝန်ကျေးရေးလှူရှာမှုတွေမှာကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းတတ်နိုင်တဲ့နီလန်းနဲ့ပူပေါင်းပါဝင်နိုင်တယ်လို့တက်ကြွလှူရှာသူတွေကအကြံပြုပါတယ်။ပြန်ပြည့်မြဲစွာအင်ပြောင်းလဲသုံးစွဲတာ၊လျင်းနဲ့ခီးသွွာလာမှုလျှော့ချတာ၊အသားငါးနဲ့နှုတ်ထွက်ပစ္စည်းလျှော့စားတာမျိုးဟာလည်းတဘာဝပဝန်ကျေးကိုအထောက်အကူပြုရောက်တယ်လို့အကြံပြုထားကြတာဖြစ်ပါတယ်။ကျမနှလုံးပ
ါနားလောင်ပုံမှန်တင်ဆက်ပေးနေတဲ့ဥရုယာတိနဲ့အနာဂတ်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုလည်းအလှည့်ပေးကြပါရဲ့ရှင်အရေးပေါ်ဖြစ်လာတဲ့ကဘာရေးရာတွေကိုဆွေးနွေးပြီးလိုအပ်တဲ့ဆုံးဖြတ်ချက်တွေချမှတ်ဆောင်ရွက်လို့ရှိတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC အကြောင်းကိုမန်းညိုညိုလင်ကဒီသတင်းပတ်သတင်းတွေကတုဒ္ဒအစီအစဉ်မှာတင်ဆက်ထားပါရဲ့ရှင်
ကမ္ဘာပေါ်မှာရှိနေကြတဲ့နိုင်ငံတစ်ခုနဲ့တစ်ခုအကြားဒါမှမဟုတ်နိုင်ငံတစ်ခုရဲ့ပြည်တွင်းမှာပဲဆိုးဝါးပြင်းထန်တဲ့ပဋိပက္ခတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခမ်းကဏ္ဍကပါဝင်လာရတတ်ပါတယ် UNSC လို့အတူကောက်ခေါ်ဆိုအသုံးများတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာကုလသမဂ္ဂရဲ့အဓိကအစိတ်အပိုင်းရန်ညာကြီး6ခုတွေကအရင်ပါဆုံးရန်ညာကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတကာမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ထိန်းသိမ်းပေးဖို့တနိုင်ငံနဲ့တနိုင်ငံအကြားမိတ်ဆွေတွေအဖြစ်တင့်တင့်မြန်မြန်ဆက်ဆံနိုင်ရေးအတွက်ကြေကြေပြန့်ပြန့်လှုပ်ဆောင်ပေးဖို့နိုင်ငံတကာမှာဖြစ်ပွားနေတဲ့ပြဿနာတွေကိုပူးပေါင်းပါဝင်ဖြေရှင်းပေးဖို့နဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာလာအောင်တိုက်တွန်းနှိုးဆော်ဆောင်ရွက်ဖို့ဆိုတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတော့တာဝန်ယူရတဲ့အခမ်းကဏ္ဍကနေပါဝင်ရပါတယ်။ဆက်ဖို့ထူထန်တဲ့正确方向လုံခြုံရေးကောင်စီအနေနဲ့ဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါပထမဆုံးအနေနဲ့သဘောတူညီချက်တွေအတွက်စီမင်းစည်းကမ်းတွေချမှတ်ရတာတချို့အရေးကိစ္စတွေမှာတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးဖြန့်ဖြေးပေးရတာအဖွဲ့အစည်းတွေဖွဲ့စည်းပြီးညှိနှိုင်းမှုတွေလုပ်ပေးရတာလုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာတန်းခတ်အရေးယူတာလက်နက်ရောင်းချမှုပိတ်ပင်တာဘာနာရေးအရာထိန်းချုပ်အရေးယူတာတန်ငင်းတမန်ကင်းဆောင်ရွက်မှုတွေရပ်ဆိုင်တာနဲ့အပြာရောင်အုပ်ထုပ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆီလွတ်ပြီးစစ်ရေးအရာလိုအပ်သလိုဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ပြီးနောက်ပိုင်းမှာတော့ American ပြည်အောင်စု New York မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်ဒါအပြင်နိုင်ငံတချို့မှာလည်းလိုအပ်တဲ့အခါသွားရောက်ပြီးတော့စီးဝေးတွေ့ဆုံမှုတွေပြုလုပ်ကြပါ
လုံခြုံရေးကောင်စီအနေနဲ့တွဲဆုံဆွေးနွေးစည်းဝေးတာတွေအတွက်အချိန်သတ်မှတ်ကန့်သတ်ထားတာမရှိဘဲအရေးပေါ်အခြေအနေတွေအရာလိုအပ်ရင်လိုအပ်သလိုနေညာမရွေးအချိန်ခါမရွေးဆွေးနွေးတွဲဆုံမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နိုင်ငံ၁၀နိုင်ငံစုစုပေါင်း၁၅နိုင်ငံရှိပါတယ်။အမေရိကန်အဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်အောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အလှည့်ကျအဖွဲ့ဝင်10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှရွေးချယ်ပြီးတက်တန်းက2နှစ်ရှိပါတယ်။အခုလောလောဆယ်ရွေးချယ်ထားတဲ့အမေရိကန်အဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံကတော့ Algeria, Ecuador, Guyana, Japan, Malta, Mozambique, တောင်ကိုရီးယားSierra Leone, Slovenia နဲ့ Switzerland နိုင်ငံတွေဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကတော့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံ၊အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့10နိုင်ငံ၊စုစုပေါင်းအဲဒီ15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတီတီတာဝန်ယူရတာဖြစ်ပါတယ်။အခု AP လာအတွက် Modern နိုင်ငံကတာဝန်ယူထားပြီးရှေ့လာမယ့်မေလမှာတော့ Mozambique နိုင်ငံကတာဝန်ယူရမှာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးအဖွဲ့ဝင်15နိုင်ငံထဲက9နိုင်ငံကသဘောတူထောက်ခံမဲပြီးခဲ့ရင်ဆုံးဖြတ်ချက်တွေကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့ရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတန်ခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်။လက်ရှိမြမအရေးနဲ့ပတ်သက်လို့တော့လုံခြုံရေးကောင်စီရဲ့လုပ်ငန်းစဉ်တွေမှာအချိန်20နီးပါးထည့်သွင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပြီး၈ကြိမ်ထက်မနည်းလေမြမအရေးသီးသန့်ဆွေးနွေးဆောင်ရွက်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအကြောင်းကိုသတင်းတွေကတူတာအစီအစဉ်မှာမန်းညွန့်ညွန့်လင်းကတင်ဆက်ပေးခဲ့တာပါရှင်။အခုဒီအစီအစဉ်နဲ့အတူ VUE ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေကို VUE ရဲ့ website လိပ်စာ burmese.voanews.com မှာတွားရောက်ဖတ်ရှုကြည့်ရှုလို့ရပါတယ်။ဒါအပြင်ကိုပဲဒီ VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းထဲမှာထုတ်လွှင့်ပေးနေတာမို့လို့လည်းဒီရုပ်သံအစီအစဉ်ဖြစ်နေလဲနားဆင်ကြည့်ရှုလို့ရပါတယ်။ထိတ်တန့်သတင်းတွေကိုတော့ကျွန်တော်တို့စာသားနဲ့လည်းဖော်ပြပေးထားပါတယ်ရှင်။ဧပြီလ20ရက်စနေညရေဒီယိုအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီအစီအစဉ်ကိုဒီထုတ်လွှင့်ပြီးပြီးချင်းမှာပဲမြန်မာစံတော်ချိန်ည10နာရီရရင်17နာရီထိလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ရဲ့အခုကတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုက်တက်လက်ပြောပြပေးပါဦးမယ်ရှင်။
ပါလက်စတိုင်းနိုင်ငံတည်ရှိမှုကိုအတိအမှတ်ပြုမှသာအီရန်နဲ့အစ္စရေးနှစ်နိုင်ငံအကြားတင်မာမှုတွေဖြေလျှော့နိုင်မယ်လို့တူရကီနိုင်ငံသားရေးဝန်ကြီးဟာကန်ဖီဒန်ကဒီကနေ့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆမေးရှော့ခရီကလည်းအစ္စရေးနဲ့အီရန်တို့အနေနဲ့အရှိအလက်ပိုင်းဒေသမှာတင်မာမှုတွေထပ်တိုးဖြစ်မလာအောင်ထင်းထင်းသင်းသင်းလှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။တူရကီနိုင်ငံသားရေးဝန်ကြီးဟာအီဂျစ်နိုင်ငံကိုရောက်ရှိနေပြီးနှစ်နိုင်ငံပူးတွဲသတင်းစာချင်းလင်းပွဲပြုလုပ်တဲ့အချိန်မှာဝန်ကြီးနှုတ်ကအဲ့လိုပြောကြားခဲ့ကြတာပါ။ဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အမေရိကန်စစ်တပ်တိစောက်နေတဲ့ယာယီစိတ်ခံတရားပြီးသွားရင်အကူအညီတွေပို့ဆောင်ပေးဖို့ကုလသမဂ္ဂရဲ့စာနာရေးခါအစီအစဉ် WFP ကသဘောတူလိုက်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အငတ်ဘေးနဲ့ရင်ဆိုင်နေရတဲ့ဂါဇာဒေသတွေကပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးမှာလုံခြုံရေးအခြေအနေတွေကြောင့်တခြားပရဟိတအဖွဲ့တွေဘက်ကဝန်လေးနေကြချိန်မှာကုလသမဂ္ဂအဖွဲ့ကကူညီပေးမယ်လို့ပြောတဲ့အတွက်ခက်ခဲတွေပြေလျော့သွားစေမှာဖြစ်ပါတယ်ခင်ဗျာ။အီယာမလက်နက်ထိပ်ဖူးပါတယ်ဆိုတဲ့ cruise missile ပဲ့ထိန်ဒုံးတစ်ခုနဲ့လေယာဉ်ဖြတ်ဒုံးကြီးတစ်ခုကိုနိုင်ငံအနောက်ဖက်ကမ်းရိုးတန်းဒေသမှာစမ်းသပ်ပစ်လွတ်ခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။ဟွာဆော1R3 မဟာဗျူဟာမြောက်ပဲ့ထိန်ဒုံးကျင်နဲ့ရိုဂျီ12အမျိုးအစားလေရင်ပစ်ဒုံးကျင်တို့ကိုဧပြီလ19ရက်တောက်ကြနေ့ကစမ်းသပ်ပစ်လွတ်ခဲ့ကြောင်းမြောက်ကိုရီးယားအစိုးရပိုင်သတင်းဌာနကကြေညာပါတယ်။ရီမန်းချက်တိုင်းပြည်အောင်စမ်းသပ်နိုင်ခဲ့တယ်လို့ဆိုပေမဲ့ဘလို့ရီမန်းချက်လဲဆိုတာတော့မသိရပါဘူးခင်ဗျာ။အီရန်နိုင်ငံအလယ်ပိုင်းကာဆိုမှာရှိတဲ့ Popular Mobilization Force PMF စစ်အခြေစားစခန်းမနေ့ဧပြီလ19ရက်နေ့ကပောက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီစစ်အခြေစားစခန်းဟာဘက်ဒမ်မြို့တာဘက်85ကီလိုမီတာအကွာမှာတည်ရှိတာဖြစ်ပါတယ်ခင်ဗျာ
။သ တင်ချင်းချုပ်ကိုကိုစဝင်းလိုင်းပြပြပေးခဲ့တာပါရှင်။ဧပြီလ20စနေနေ့ရေဒီယိုစီစဉ်တွေကတော့တက်လောက်ပါပဲ။ဒီကနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citrus Franklin နဲ့ TM1 တို့ဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။အားလုံးပြည့်ရနေတဲ့အတွက်ကနေကင်ဝေးကြပါစေရှင်။ကျမခင်ပြထွေးပါ။